မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေအတွက်အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေအောက်ခြေအဆင့်တပ်မှုတွေအထိဩစတြေးလျနိုင်ငံမှာတရားစွဲဆိုနိုင်ရေး NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကြိုးပမ်းနေသလိုစစ်ကောင်စီကိုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုနိုင်ရေးတူရကီနိုင်ငံမှာလည်းတရားရုံးတင်နိုင်ဖို့ပြင်ဆင်နေကြတာပါဒီအကြောင်းတွေကိုစောင့်ကြည့်လေ့လာနေတဲ့မတ်စုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်ဆရာနာသိန်းထံထားရတဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေတပ်မှုတွေအထိစစ်ရာဇဝတ်မှုနဲ့ဩစတြေးလျနိုင်ငံမှာတရားစွဲဆိုဖို့ဒီလမတ်လလဲလောက်မှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြင်ဆင်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကနေတရားလိုဖြစ်နေဩစတြေးလျတရားဥပဒေအောက်ကနေတရားစွဲဆိုမှာဖြစ်ပါတယ်။ဩစတြေးလျအစိုးရရှေ့နေကြုံရုံးကထောက်ခံရမှာဖြစ်တယ်လို့အဲ့ဒီအမှုကိုစုံစမ်းစစ်ဆေးရမယ့်အဖွဲ့ကဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ဖြစ်ပါတယ်။မရှိမနောက်ပါပဲစစ်ကောင်စီကိုဆေးရသွေးမှုနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကအစိုးရရှေ့နေရုံမှာအမှုတင်မှုမြန်မာနိုင်ငံတာဝန်ခံမှုစီမံချက်လို့အဓိပ္ပာယ်ရတဲ့မြန်မာ Accountability Project MAP အဖွဲ့ကလည်းပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ်းလိုက်တဲ့အချိန်ကတည်းကနေစလို့တိုင်းပြည်တွင်းမှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအထူးသဖြင့်ရေကြီးအိုင်လိုစစ်ကြောရေးစခန်းတွေမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကိုအသက်သေတဲ့အထိနှိမ်မနှိမ့်ဆက်ခဲ့တဲ့အမှုတွေနဲ့ပတ်သက်လို့နိုင်ငံပြင်ပတရားရုံးမှာတင်တဲ့ပထမဆုံးအမှုဖြစ်ပါတယ်လို့ MAP အဖွဲ့ရဲ့ညွှန်ကြားရေးမှူးခရစ္စတိုဘာဂနက်စတာ VOA ကိုပြောထားပါတယ်နှိမ်မနှိမ့်ဆက်ခဲ့သူတွေရဲ့နာမည်စာရင်းယာတုတွေကိုလည်းတူတကီတရားရုံးကိုပို့ပေးမှာဖြစ်ပြီးနိုင်ငံတကာရဲတပ်ဖွဲ့ကသူတို့ကိုဖမ်းဆီးပေးဖို့ကိုလည်းတောင်းဆိုထားပါတယ်အခုလိုမျိုးဆီယနာသိမ်းခံထားရတဲ့အချိန်မှာပြည်သူတွေပေါ်မှာတရားလက်လွတ်နှိမ်မနှိမ့်ဆက်တက်ဖြတ်မှုအပေါ်နိုင်ငံတကာကနေဆေးရသွေးမှုနဲ့နိုင်ငံအလိုက်တရားစီရင်မှုလုံထုံးလုံနည်းနဲ့အညီစစ်ကောင်စီကိုတရားစွဲဆိုနိုင်ရေးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပါဝင်ဆောင်ရွက်ပေးနေပါတယ် NUG အနေနဲ့တရားစွဲဆိုနိုင်မှုအတွက်လိုအပ်တဲ့သတင်းအချက်အလက်မှတ်တမ်းတွေကိုတရားခွင်မှာတင်ပြနိုင်မှုအပြင်တက်တည်လိုက်ပေးဖို့ကိုလည်းပြင်ဆင်ထားပါတယ်လို့ NUG ရဲ့လူခွေရေးဝန်ကြီးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ Universal Jurisdiction လို့ခေါ်တဲ့သူ့နိုင်ငံလိုက်ခွင့်ပြုထားတဲ့လုံထုံးလုံကြီးရအဒီလိုမျိုးစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်ကိုတရားစွဲဖို့အတွက်ပြင်ဆင်နေတာအချိန်ကြီးမျိုးရှိပါတယ်ဥပမာ Australia ဆိုရင်ကျွန်တော်တို့ဘက်ကနေတိုင်ပင်ပြီးတော့ NGO ရဲ့ကိုယ်စားလှယ်တရားပဲဥဆောင်ပြီးစွဲဖို့အတွက်လုပ်ဆောင်မှာရှိပါတယ်အခုလိုမျိုးနိုင်ငံလိုက်လုပ်ဆောင်တာကိုလည်းကျွန်တော်ထောက်ခံပါတယ်အဲ့တော့အဲ့ဒီနေရာမျိုးမှာလိုအပ်တဲ့အချက်လက်တွေကိုကျွန်တော်တို့ကိုတောင်းခံလာတယ်အဲ့ဒါမျိုးဆိုကျွန်တော်တို့ကစုဆောင်ထားတဲ့ဟာကိုကျွန်တော်တို့ပေးတာရှိပါတယ်ဆက်ပြီးတော့စူးစမ်းနေတဲ့ Australia ကိစ္စမှာဆိုလို့ရှိရင်တော့အဲ့ဒီနိုင်ငံမှာရှိတဲ့ NUG ရဲ့ကိုယ်စားလှယ်ကနေဥဆောင်ပြီးတော့ဥပဒေပညာရှင်တွေကလည်းသူတို့ညီလန်းရှာမယ်အဲ့တော့လုံထုံးလုံကြီးကကိုယ်တိုင်ကြုံတွေ့တဲ့သူသူတို့ကတရားစွဲရမလားဒါမျိုးသူတို့ကိုယ်စားတရားစွဲခွင့်ရှိလားဆိုတော့ဥပဒေလုံထုံးလုံကြီးကိုတော့သူ့နိုင်ငံမှာတည်ရှိထားတဲ့ဥပဒေလုံထုံးလုံကြီးတိုင်းကျွန်တော်ဆက်လက်လုပ်ဆောင်ပါပါအဲတော့တကယ်လို့များကျွန်တော်တို့ကကိုယ်တိုင်စွဲလို့ရတယ်အဲ့နိုင်ငံသားတခုကနေစွဲမယ်ကျွန်တော်တို့ NUG ကထောက်ပံ့ပေးဆိုလဲထောက်ရတဲ့ချက်တွေထောက်ပံ့ပေးပါတယ်ဒါမှမဟုတ်ဘဲနဲ့ကျူးလွန်မှုတွေတက်တည်လိုက်ပေးပါဆက်ဆိုချက်တွေကျွန်တော်တို့လုပ်ဆောင်ပေးပါဆိုလဲဒါမျိုးလုပ်ဆောင်သွားဖို့အစီအစဉ်ရှိပါတယ
်မြန်မာနိုင်ငံထဲမှာအထူးသဖြင့်ချင်းပြည်နယ်ကယားပြည်နယ်စကိုင်းတိုင်းမကွေးတိုင်းစတဲ့ဒေသတွေမှာကျေးရွာတွေကိုဖျက်ဆီးအိုးအိမ်တွေကိုမီးရှို့လူတချို့တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့နိုင်ငံတချို့မှာစစ်ကောင်စီကိုတရားစွဲဆိုဖို့ပြင်ဆင်နေကြပါဒီပေါ်မှာရွာလုံးကျွတ်မီးရှို့ခံရတဲ့သခိုင်းတိုင်းပလဲမြို့နယ်နှောရုံရွာကပြည်သူတို့ကမျက်နှာကြေးရသူပြည်သူတွေအတွက်တရားမျှတမှုရကြေပါတယ်လို့ VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့နောက်ဆုံးနဲ့ဒီအိုးအိမ်တွေလုံးဟာဒီလိုနေထိုင်မှုရတော့အများကြီးတောက်ခဲ့ရတယ်လို့အဲ့ဒါဆိုရှယ်မှုလေလေနောက်ဆုံးလေအူရီယာဖြစ်ရှင်းနေပြီတဲ့နောက်ဆုံးတော့ဒီနောက်ဆုံးလေနှုတ်လို့ဆိုတဲ့အတိုင်းသာရာကြီးက TF ဆိုတာမရှိတော့ပဲဘာမှမလုပ်တဲ့ရာလဲဒီကဒီအလားတက်မရှိတာအဲ့ဒါဆိုတော့တရားဥပဒေနဲ့သူတို့ထိုက်တယ်နဲ့အပြင်းနဲ့နောက်ဆုံးလေအနေသားတစ်ခုတော့ကျွန်တော်တို့လုပ်ပြီးကြည့်တယ်ကကျွန်တော်တို့ရာတွေဒါခံစားရတာဆိုတော့နောက်ရာတွေဆက်မဖြစ်အောင်လို့နောက်ရာတွေလည်းသူတို့နောက်ဆုံးလေအဲအခုကျရင်ကျွန်တော်တို့ကြားနေရတယ်ဗျာအဲဒေဝါရီထတ်ရှုမယ်နောက်ဆုံးဒေဝါရီမှာပြန်တဲ့အိမ်တွေထတ်ရှုမယ်ဆိုလူတွေကမနေရတဲ့ဖြစ်နေတာပေါ့နော်ဒါလူတွေကစီမံရေးပလန်ဆိုတာဒီအဲ့မှာအဲ့ဒါဆိုတော့အဲ့ဒီကိစ္စမျိုးတွေနောက်မဖြစ်အောင်ကျွန်တော်တို့ကနိုင်ငံတကာအနေနဲ့နောက်ဆုံးတော့တာပီးကြည့်ကြပါဗျာ ကျွန်တော်ကတော့ထိုက်တန်နဲ့နောက်ဆုံးမြင့်တန်ပေါ့ဗျာနောက်ဆုံးမြင့်ထိုက်တန်နဲ့ညစ်နာကြီးပေါ့ဗျာသူတို့အနေနဲ့နောက်ဆုံးမြင့်ထိုက်တန်နဲ့ညစ်တန်နဲ့ထိုက်တန်နဲ့ညစ်နာကြီးတို့ရောရသေးဘူးဗျာပြီးပြီကျွန်တော်သူတို့အနေနဲ့ဒီလိုမဆန်တဲ့လုပ်ရက်တွေကိုနောက်ဆုံးမြင့်ရက်ဒီကမှာနောက်ဆုံးမြင့်ကျွန်တော်တို့ပြင်မှုပြုလုပ်ထားတဲ့ပြင်မှုတွေကိုလည်းတောင်းယူမှုတောင်းဆန်မှုပြန်လုပ်ပေးဖို့ကျွန်တော်တို့ကလုပ်ဆောင်နေတယ်
စကိုင်းတိုင်းတပ်မှာစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်ကျေးရွာတွေနေအိမ်တွေမိရှုဖျက်ဆီးခံရလို့အသက်လူပြေးခဲ့ရတဲ့စစ်ဆောင်ပြည်သူတွေကပြည်သူတို့ကတော့
ကျုံလုံးမှတင်လို့ကျနားရတော့ဘာမှလည်းနားမလည်ဘူးအေးချမ်းချမ်းနဲ့နေကျင်တာပေါ့သမီးရဲ့အဖိုးလိုလဲနားလည်းမလဲတဲ့အခါကျတော့ကိုကတော့ကိုလုံကိုလှုပ်ကိုစိုက်တူးကိုလှုပ်ကိုနွားကြည့်တဲ့ဟာထွန်းရဲ့စပေါက်ပဲဒါပဲနေကျင်တာပေါ့
ဒီလိုပြည်သူတွေရဲ့မှာအေးချမ်းတည်ငြိမ်စွာနေလိုသူတွေရှိသလိုဆရာနာရှင်အမြင့်ပြတ်ခြေမုံရေးပြည်သူတွေဟာရရလက်နဲ့ဆွဲကင်တိုက်ပွဲဝင်သွားဖို့ဆန္ဒရှိသူတွေလည်းရှိပါတယ်
ဆက်ပြီးကျွန်တော်တို့မှနေရင်ထိုင်နေမရှိတော့တဲ့အနေအထားဆိုကျွန်တော်တို့ကဆက်ပြီးတော့ကျွန်တော်တို့ကတော့ဒါကာကွယ်ရေးတပ်တွေနဲ့ပူးပေါင်းပြီးကျွန်တော်တို့ကတော့သူတို့မကြမချင်းတိုက်မယ်ဆိုတဲ့စိတ်နဲ့မျိုးဝေးသွားတော့တာဗျ
ဒီလိုနိုင်ငံတကာမှာတရားစွဲဆိုသလိုမြန်မာနိုင်ငံထဲမှာရောစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ညှိမှန်းနှိပ်စက်မှုကိုခံရတဲ့ပြည်သူလူထုဘက်ကစစ်ကောင်စီကိုတရားစွဲဆိုနိုင်ခွင့်ရှိပါသလားပြည်သူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချနေတဲ့စစ်အုပ်ချုပ်ရေးကာလမှာတော့စစ်ကောင်စီကိုတရားပြန်ဆွဲနိုင်ဖို့ဆိုတာလမ်းစာမမြင်ဘူးလို့မြန်မာနိုင်ငံရှိနေများကိုရဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြည်မြင့်ကဆိုပါတယ
်ဆိုတော့လမ်းစာလုံးဝပိတ်တယ်နော်တရားဥပဒေဆက်ဆက်တဲ့လုံးဗမာပြည်မှာအခုချိန်မှာပြောဖို့အချင်းခါမသိနေဘူးပေါ့ဘယ်လိုပြောမလဲဆိုတော့တရားဥပဒေဆိုတာကိုကြီးစရာပြက်လုံးလို့ဖြစ်နေရပါတော့အခုအမှုတွေစီရင်နေတာသုံးပြန်တိုင်းလုပ်လာရဥပဒေမျက်စိနဲ့ကြည့်ရင်တော့တုံ့ရပဲလုံးဝတုံ့ရပဲနော်နိုင်ငံတော်မှာလူရဲမှုတမတိန်မှုတွေခိုးမှုတွေလူသတ်မှုတွေပိုးပြီးတော့များလာကြရှိတယ်ကြည့်ရင်တော့အရေးယူပါလဲမဟုတ်တော့ဘူးအတရားတုံ့ရုံနေရလဲခင်ဗျာဒီလိုနိုင်ငံတော်အစိုးရအနေပြီးတော့လုပ်လို့နစ်နာတဲ့ဟာတွေကိုလုပ်မယ်ဆိုရင်မလေးတရားသူကြီးကအမလေးဆိုပြီးတန့်ပဲချမှာအခုချိန်မှာတော့အခါခွင့်မတင်သေးဘူး NGO တွေ CSO တွေကြီးပေါ့ဖြစ်တဲ့သူရေးပြီးတော့ပို့တာကိုလည်းသိမ့်တာကိုယ့်ချိန်မှာသိမ့်တာစားဖန်းခံနေအောင်ပဲလုံလုံးကြုံထားမင်းယူရတော့ပို့တာပေါ့ဗျာနိုင်ငံတကာခုံရုံးတွေမှာအဖွဲ့အစည်းတွေမှာဒါတကားပြောတဲ့အခါကျတော့ NGO တွေသို့ရတယ်ထောက်ပြပြရတာပေါ့
ဒါကြောင့်ဆက်ကောင်စီရဲ့လက်ချက်နဲ့အသက်ဖြတ်ခံထားရသူတွေဖမ်းဆီးခံရတဲ့အချိန်တွင်မတရားမြင်းမှန်းနှိပ်စက်ခံရသူတွေအပါအဝင်အိုးအိမ်တွေကိုမိရှို့ဖျက်ဆီးခံရတာအကြမ်းဖက်ဥပဒေနဲ့အာဓမ္မသိမ်းဆီးခံရတာစသဖြင့်ပြည်သူတွေအနေနဲ့မိမိတို့အပေါ်စစ်ကောင်စီဘက်ကကျူးလွန်ခံရမှုတွေကိုလည်းအချိန်နေရာတက်တေထောက်ထားအပြည့်အစုံနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရထံကိုတိုင်ကြားပေးပို့နိုင်ပါတယ်လို့ NUG လူခွေဝင်ကြီးကတိုက်တော်ပါတယ်
။တဦးတယောက်ချင်းအနေနဲ့ကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုကျွန်တော်တို့ဒီလူခွေဝင်ကြီးဌာနရဲ့ page မှာဒါမှမဟုတ်ရှင် Facebook အကောင့်မှာကျွန်တော်တို့လာရောက်ပြီးဖိုးလို့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အဲ့ဒီမှာဒီတိုင်ကြားမှုရစက်တော်ရေးလမ်းကြောင်းတွေကျွန်တော်တို့ဖွင့်ထားရှိပါတယ်။ NUG ကိုလည်းတိုက်ရိုက်တိုင်ကြားလို့ရတယ်။လိုအပ်ရင်လိုအပ်တယ်လို့ပြန်ပြီးတော့ကျွန်တော်တို့ပြန်ပြောမင်းမျက်နှာ WIWM လို့ခေါ်တဲ့ရန်ရီအောင်လည်းကျွန်တော်တို့ပေးပို့တာရှိရယ်။နောက်တစ်ခါဒီကိစ္စတွေကိုခုနလိုတရားရုံးတွေမှာလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ကတက်တေထောက်ထားပြီးအသုံးပြုဖို့တဲ့ပေးဟုတ်တယ်ဆင်းနေဖြစ်ပါလိမ့်မယ်လှုပ်ဆောင်ထားပါလိမ့
်ဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံတော်ဝန်အခုချိန်ထိဘေးလွယာကိုထွက်ပြေးတိမ်းဆောင်နေရတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေပြည်သူတွေဟာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီဘက်ကတော့တိုင်းပြည်သားကြီးနဲ့ပြည်နယ်တချို့မှာအကြမ်းဖက်အဖွဲ့စည်းလို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အဖွဲ့တွေဘက်ကနေအိမ်တွေကိုမိရှို့တာစစ်တပ်အားပေးအစိုးရသတင်းပေးဆိုပြီးပြည်သူတချို့တပ်ဖြတ်ခံရတာရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေနေ့စဉ်လိုသတင်းတပ်ပုံတွေနဲ့သတင်းထုတ်ပြန်ပါတယ်အခုလိုတိုင်းပြည်မှာတရားဥပဒေစိုးမိုးမှုနည်းနည်းတည်ငြိမ်အေးချမ်းရေးနဲ့အများပြည်သူအသက်အိုးအိမ်စီးစိမ်လုံခြုံမှုတွေဟာဆရာနာသိမ်းထားတဲ့ကာလမှာအလိုအမင်းကိုအနေရကြီးတဲ့အနေထားရောက်နေပြီဆိုတာကိုလည်းနိုင်ငံတကာနဲ့အကူအညီပေးဖွဲ့စည်းတဲ့နိုင်ငံရေးပါတီတွေဘက်ကစိုးရိမ်ကြောင်ကြေညာချက်တွေထုတ်ပြန်ထားပါတယ်ရှင်